ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနေရာပြန်ရေးမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေနှိမ့်ကွင်းနေတဲ့အပေါ်တောက်ကြန်ကြီးကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတင်းမှုချုပ်အန်တိုနီယိုဂူတဲစ်ကဝေဖန်လိုက်ပြီးအဲဒီလိုဖြစ်နေတာဟာအင်မတန်စစ်ပျက်စရာကိစ္စရဖြစ်ကြောင်းပြောကြားလိုက်ပါတယ
်။ The truth is that the situation on the ground has not been conducive to it. Things have been too slow.
ဒီရင်ချင်းတွေဟာဒုက္ခတွေကျန်လာဖို့အတွက်တကယ်မဖြစ်နိုင်သေးပါဘူး။ပြဿနာရဲ့ဇင်းမြစ်ကိုမဆွေးရှင်းနိုင်ခြင်းရဲ့နောက်ဆက်တွဲရလကတော့အကြမ်းဖက်မှုတွေထပ်မံဖြစ်ပေါ်လေ့ရှိတတ်တာပါပဲ။မြန်မာနိုင်ငံမှာအဲ့လိုဖြစ်နေတာကိုကျွန်တော်တို့မကြသေးခင်ကတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်ကျွန်တော်အတော်လေးစိတ်ပျက်မိပါတယ်။မြန်မာနိုင်ငံတွင်းမှာပြည်သူတွေဆင်းရဲဒုက္ခဖြစ်နေရပြီးအထူးသဖြင့်အရဘင်္ဂလားဒေ့ရှ်ကဒုက္ခတွေဆက်ခံနေမှာရှိနေရတဲ့သူတွေဟာအင်မတန်ကိုခက်ခဲတဲ့အခြေအနေတွေအောက်မှာမိထင်ကြရတာပါ။ဒါကြောင့်ဒုက္ခတွေပြီးသူတို့ဆန္ဒလျောက်ပြန်လာလူစိတ်ရှိမဲ့အချိန်တွေဖန်တီးပေးဖို့တို့ပါလေ
။တစ်ခါနိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခတွေပြန်လာရေးအတွက်မလို့ဆောင်ခင်ပြည်တွင်းအိုးအိမ်ဆုံးခွာထွက်ပြေးသူတွေရဲ့ပြဿနာကိုအရင်ဖြေရှင်းပေးတာဟာပထမဦးစားပေးလှုပ်ဆောင်တဲ့အချက်ဖြစ်ကြောင်းလည်းအတင်းရမှုချုပ်ဂူတဲစ်ကပြောပါတယ်။2019ခုနှစ်အတွက်သူလှုပ်ဆောင်မဲ့ဦးစားပေးလုပ်ငန်းရှင်တွေနဲ့ပတ်သက်လို့နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာဇန်နဝါရီလ18ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေနက်တောက်တဦးရဲ့အမေကိုအတင်းရမှုချုပ်ဂူတဲစ်ကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတင်းရမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာအခုလနောက်ပိုင်းမှာမြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးဒုက္ခတွေရဲ့အရင်းနဲ့ပတ်သက်လို့မြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလုံခြုံရေးကောင်စီမှတင်ပြဖို့ရှိတယ်လို့ကုလသမဂ္ဂမှရှိတဲ့တန်တမာအတန်းဝိုင်းကပြောတာကိုကိုကပီ AFP သတင်းမှဖော်ပြထားပါတယ်။ဇန်နဝါရီလ4ရက်နေ့က AA ရခိုင်တပ်မတော်ကမြေဆက်လုံခြုံရေးရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရတပ်ဖွဲ့တွေနဲ့ AA အကြတိုက်ပွဲတွေဖြစ်နေတာကြောင့်ယူအန်အစီအရကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကိုလည်းရက်ရှိဆန်းလိုက်ရပါတယ်။